စကိုင်းတိုင်းခင်ဦးမြို့နယ်တဲကမြို့သိမ်ရွာမှာမီးရှို့ခံရတာကြောင့်နေအိမ်400ကျော်မီးလောင်ကျွမ်းခဲ့ပြီးဒေသခံကျွေးရသားတွေဟာအကူအညီတွေလိုအပ်နေပါတယ်။မတန်ရှင်းတဲ့ရေတွေတောက်မိပြီးနောက်ဆက်တွဲရောဂါတွေဖြစ်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါရှင်
။ပြီးခဲ့တဲ့ April 28ရက်ကခင်ဦးမြို့နယ်တဲကမြို့သိမ်ရွာကိုစစ်တပ်ကနေမြေရှင်းလင်းတာတွေပြုလုပ်ခဲ့ပြီးတဲ့နောက်မြို့သိမ်ရွာကနေအိမ်400ကျော်မီးလောင်ဆုံးရှုံးခဲ့ရပါတယ်။အိမ်ခြေ900နီးပါးရှိတဲ့မြို့သိမ်ရွာဟာနေအိမ်100နီးပါးလောက်ပဲကျန်ရှိတော့ပြီးဒေသခံတွေဟာလည်းအကူအညီတွေလိုအပ်နေပါတယ်။နေထိုင်စားသောက်ရေးပါအခက်အခဲရှိနေတဲ့အပြင်ကျေးရွာကရေတုံကင်တွေပါမီးလောင်သွားရတဲ့အတွက်တောက်သုံးရေပါခက်ခဲနေတာပါ။ဒီအခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတူက VOA ကိုအခုလိုပြောပါတယ
်။ဒေသလုံးနီးပါးလိုမီးလောင်သွားတော့ဟိုအကုန်လုံးမိတဲ့ပါသွားရတာဆိုတော့သူ့လည်းကိုမကယ်နိုင်ကိုလည်းသူမကယ်နိုင်ဟိုစားတော့ဖို့နေဖို့ထိုင်ဖို့ကတည်းဒီလောလောဆယ်ထိုင်ဖို့ရဟိုကရေးကမရှိတော့ထရွက်ကလည်းခုတ်ဖို့ကမလွယ်လိုက်ကြတော့အစာဦးစားဖို့ကလည်းမလွယ်တော့အကြတော့အခုလောလောဆယ်ဒီကကရေတောက်ဖို့ကရေတွင်းကကိုရေတွင်းနဲ့ကိုတောက်ဖို့ကကိုရေတွင်းကမိတဲ့ပါကတော့ရေတွင်းလုံးလေးလည်းမပြေနိုင်တော့အဲ့ဒီမိလောင်ထားတဲ့ဒီပိုင်းငုတ်တုပ်လေးတွေကိုအဲ့ဒီဟာလေးကိုခွက်လေးနဲ့အိုးလေးနဲ့ပုံလေးနဲ့အုပ်ပြီးတော့ကင်းကြောင်းလေးနဲ့စို့ပြီးတော့ပိတ်ထားရတာလောလောဆယ်မင်းချက်ဖို့ဆိုရလဲအိုးခွက်ပကံစားလောင်းကလည်းမရှိနေဖို့ထိုင်ဖို့ကလည်းတဲရလည်းမရှိအခုလောလောဆယ်ရေးတတ်ဖို့ရေးတွင်းကလည်းတုံငင်လုပ်ဖို့ကဟာစင်မကြီးနိုင်အဲအဲ့လိုဖြစ်နေတော့အကျတော့တုံငင်လေးကိုလောလောဆယ်အရင်လိုအပ်နေကြတာပေါ့နော
်လက်ရှိအင်ဂျင်400ကျော်ကမိဘတင့်ဒေတာကန်တွေဟာအဆင်ပြေတယ်လို့နေထိုင်စားတောက်နေရတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်နေထိုင်စားတောက်ရေးခက်ခဲနေတဲ့အတွက်နောက်ဆက်တွဲရောဂါတွေဖြစ်လာမှာကိုလည်းစိုးရိမ်နေကြတယ်လို့ဒေတာကန်တို့ကအခုလိုပြောပါတယ်
ခနာကိုခန်းထောက်တာတော့ဘာလို့ပေါ့ဒီတက်မမီတော့ပါဗျာအဲ့လိုလေးတော့ဖြစ်နိုင်နေနေပါဗျာပေါင်းပေါင်းရက်ကလည်းအဲ့လိုပါဗျာဒီတက်စီမီးရမမာတော့ဒီအဝီစီတွေကဒီအောက်ကနေထွက်တဲ့ပေါ့ရေမတော့တော့မူးရေတော့ဘာလို့ဖြောင်းရင်ညောင်းရင်တော့ကတော့ဝင်းချောယောဂါတို့ကလာဝင်းယောဂါတို့ဘာလို့ဖြစ်နိုင်တာပေါ့ဗျာ
ခင်ဦးမျိုးနယ်တဲကကြေးရွာတွေကိုစစ်တက်ကမကြာခဏဆိုသလိုနေမြေရှင်းလင်းနေပြီးဒေသခံတွေဟာမကြာမကြာတောတောင်တွေတဲတိမ်းရှောင်နေရတာမှာအဲ့ဒီလိုတိမ်းရှောင်နေရသူတွေတဲမိဘတဲ့ဒေသခံတွေလည်းအများပြားပါဝင်ပါတယ်လက်ရှိအချိန်ထိခင်ဦးမျိုးနယ်ထဲမှာကျေးရွာ80နီးပါးကနေအိမ်9000နီးပါးမီးရှို့ခံထားရတယ်လို့မြေပြင်စည်ရင်းကောက်ယူသူတွေကပြောပေမဲ့ VOA အနေနဲ့တိကျအတည်ပြုလို့တော့မရသေးပါဘူးကျေးရွာကနေအိမ်တွေမီးရှို့ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအခုချိန်ထိတည်င်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ